'cause it only serves to make me more determined to achieve my final goal.
My name is Norma McCorvey, a.k.a. Jane
Rowe. ဒီမှာနာမည်က Norma McCorvey ပါ Jane Rowe လို့လည်းသိကြပါတယ်လို့ပြောသွားသူကတော့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးအခွင့်အရေးနဲ့ပတ်သက်လို့ကိုဝင်3လအချိန်မတိုင်မီပြည်ထောင်စုဖျက်ချပိုင်ခွင့်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ရဲ့ဇန်နဝါရီလ22ရက်နေ့1983ခုတမိုင်းတင်တဲ့စီရင်ထုံးမှာအဓိကတရားလိုဖြစ်ခဲ့တဲ့ Norma McCorvey ပြောသွားခဲ့တာဖြစ်ပါတယ်။သူဟာပြီးခဲ့တဲ့သတင်းပတ်စနေနေ့ကပဲအသက်69နှစ်အရွယ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ Norma McCorvey ဟာအမှုစတင်စပယ်စင်ကအမိရင်းကိုမဖော်လို့တဲ့အတွက်ကြောင့် Jane Rowe ဆိုတဲ့အမည်ကိုဥပဒေအရသုံးပြီးရုံးတော်မှာရှောက်ထားခဲ့တာဖြစ်ပါတယ်။1969ခုကထိုစဉ်အသက်22နှစ်အရွယ် Norma McCorvey ဟာသူ့အတွက်တတိယမြောက်ကလေးကိုဝင်ရှိခဲ့ရာက Texas ပြည်နယ် Dallas မြို့မှာသူ့တငယ်ချင်းတွေရဲ့အကြံပေးချက်အရသူဟာအတ္တမပြုကျင့်ခံရလို့ပြည်သူတွေဖျက်ချလိုတဲ့အကြောင်းတရားရုံးတော်မှာရှောက်ထားခဲ့ရကနေဇလန်းဆခဲ့တာဖြစ်ပါတယ်။ဒါပေမဲ့အတ္တမပြုကျင့်ခြင်းခံရတဲ့ဆိုတဲ့တိုင်ချက်ကိုရဲမှဖွင့်ထားတာရှိတဲ့အတွက်ကြောင့်လေသူရဲ့လျှောက်ထားချက်ဟာတည်တည်ထောက်ထားမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး။ဒါကြောင့်လေတရားမဝင်ပြည်ထရေဖျက်ချဖို့ကြိုးစားရမှာသူသွားမဲ့ဆေးကန်းကလည်းတရားမဝင်တဲ့အတွက်ကြောင့်ရဲရဲ့အမိနဲ့ပိတ်ထားခြင်းခံရတဲ့အတွက်လေနောက်ဆုံးမှာသူဟာ Sarah Weddington ကိုရှေ့နေဖြင့်ငှားပြီး Texas ရုံးတော်မှာအမှုတင်ခဲ့တာဖြစ်ပါတယ်။အမည်ရင်းကိုမသုံးလို့တဲ့အတွက်ကြောင့် Jane Rowe ဆိုတဲ့အမည်နဲ့ပြည်နယ်ကိုတရားစွဲရမှာထိုစဉ် Dallas ခရိုင်ရဲ့အစိုးရရှိနေဟာ Henry Wade ဖြစ်တဲ့အတွက်ကြောင့်လေဒီအမှုဟာ Roe versus Wade အမှုရဲ့လို့တမိုင်းတင်ခဲ့တာဖြစ်ပါတယ်ဒီအမှုကိုနိုင်ငံတော်တရားရုံးချုပ်က1980ခုနှစ်1982ခုနှစ်တို့မှာနှစ်ကြိမ်ကြားနာခဲ့ပြီး1983ခုမှာနောက်ဆုံးကြားနာရမှာထိုစဉ်ကနိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီးချုပ်ကတော့ Warren E. Burger ပဲဖြစ်ပါတယ
် We'll hear arguments in number 18 Roe against Wade.
တရားသူကြီးကိုရိုနဲ့တရားသူကြီး Harry Blackmun ကဥဆောင်ပြီးပြည်ထရေဖျက်ချပိုင်ခွင့်ကိုခွင့်ပြုကြောင်းထောက်ခံမဲ9မဲကန့်ကွက်မဲ2မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ် Republican သမ္မတ Richard Nixon ကခန့်အပ်ခဲ့တဲ့တရားသူကြီး Blackmun ဟာစီရင်တုံးမှာသူ့ရဲ့ထောက်ခံရခြင်းအကြောင်းကိုရေးသားရမှာဖွဲ့စည်းပုံအခြေခံဥပဒေမှာလူတဦးချင်းစီရဲ့ကိုယ်ပိုင်အခွင့်အရေးရပိုင်ခွင့်ရှိကြောင်းဖော်ပြထားရမှာအမျိုးသမီးတဦးအနေနဲ့သူ့ရဲ့ကိုယ်ဝန်ဆောင်မှုကိုဖျက်ချဖို့တင်မတင်ဆိုတဲ့ဆုံးဖြတ်ချက်ကိုချနိုင်ဖို့လေအကျုံးဝေတဲ့အကြောင်းဒီဆုံးဖြတ်ချက်ချဖို့ကိုပြည်내အနေနဲ့တားမြစ်ပိုင်ခွင့်မရှိတဲ့အကြောင်းရေးသားထားပါတယ်ခုလိုထောက်ခံခဲ့ပြီးမဲ့လို့လေရုံးတော်အနေနဲ့အမျိုးသမီးတူဟာသူ့ရဲ့ကိုယ်ဝန်ဖျက်ချရမှာဘယ်အချိန်ဘယ်နည်းဘယ်အကြောင်းကြောင့်နဲ့ဖျက်ချခွင့်ရှိတယ်ဆိုတဲ့အချက်ကိုတော့ drum ဒူတာကိုထည့်သွင်းထားပါတယ်။ကိုဝင်ဆောင်ရမှာပထမ3လမတိုင်မီဖျက်ချခွင့်ရှိတာကိုပြည်နယ်တွင်နေနဲ့ဟန်တာနိုင်ခြင်းရှိပေမဲ့လို့လေကိုဝင်3လကြော်ပြီးနောက်ပိုင်းမှာတော့ကန့်တန့်မှုတွေကိုပြည်နယ်တွေကပြုလုပ်နိုင်ကြောင်းနဲ့သတိသားယူလုံးပေါ်လာပြီးဆိုရင်တချို့ပြည်နယ်တွင်နေနဲ့ပြည်သူတွေဖျက်ချပိုင်ခွင့်ကိုလုံးဝပိတ်ပင်နိုင်တဲ့အကြောင်းလဲစီရင်တုံးမှာဖော်ပြထားပါတယ်။ဒီတမိုင်းတင်တဲ့စီရင်ထုံးကြောင့်အမေရိကန်ပြည်ထောင်စုမှာ pro life ဆိုတဲ့လူအသက်ကိုဦးစားပေးတဲ့ပြည်သူဖျက်ချပိုင်ခွင့်ကိုဆန့်ကျင်တဲ့ conservative shiuswe wadi korean ဘာသာတွေကတစ်ဖက် pro choice ဆိုတဲ့အမျိုးသမီးများပြည်သူဖျက်ချပိုင်ခွင့်ကိုထောက်ခံတဲ့အုပ်စုကြီးနှစ်ခုတို့ဟာအမြဲထိတ်တန့်ရင်ဆိုင်ကြကြပြီးဒီ Roe versus Wade စီရင်ထုံးချမှတ်တဲ့ဇန်နဝါရီလ22ရက်နေ့နှစ်ပတ်လည်နေ့ကျရောက်တိုင်း Washington DC ရှိနိုင်ငံတော်တရားရုံးချုပ်ရှေ့မှာချီတက်ဆန္ဒပြလိရှိကြတာလည်းဖြစ်ပါတယ်ခုလို1983ခုနှစ်က Roe versus Wade စီရင်ထုံးကိုပြီးခဲ့တဲ့နှစ်ကကွယ်လွန်ခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး Antonin Scalia ကတော့သဘောမတူတာတွေ့ရပါတယ
် My only point is the constitution does not say anything about it it leaves it upto democratic choice some states prohibited it some states
ဒီဘုံဒီကဥပဒေမှာပြည်သူတွေဖျက်ချခွင့်နဲ့ပတ်သက်လို့ဘာမှဖော်ပြထားခြင်းမရှိဘူးဆိုတာတော့ရှင်းနေပါတယ်အများသဘောတူရွေးချယ်ပိုင်ခွင့်အတိုင်းလှုပ်ဆောင်ဖို့လမ်းဖွင့်ပေးထားတာဖြစ်ပါတယ်တချို့ပြည်နယ်တွေကတတ်မြစ်တယ်တချို့ကမတတ်မြစ်ကြဘူး ရိုးနဲ့ဝိတ်အမှုစီရင်တုံးအရဘက်ပြည်နယ်ကမှတမ်းမြစ်ပိုင်ခွင့်မရှိတဲ့အတွက်ဒါကိုဖွဲ့စည်းပုံမှာဖော်ပြထားခြင်းမရှိပါဘူ
း။နော်မန်မက်ကော်ဗီကတော့ဒီဆုံးဖြတ်ချက်ကြောင့်အမျိုးသမီးအများပြားဟာသူ့ကိုကျေးဇူးတင်ကြတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
်။ I used to have women that used to come up to me all the time and they said, "Oh, thank you. Oh, Norma, I want to thank you, you know, if it hadn't been for you."
မြို့တွေတွေနဲ့ချမကိုလမ်းမှာတွေ့တဲ့အခါဒီအမှုဆုံးဖြတ်ချက်ကြောင့်ဘယ်လောက်သူတို့အတွက်အကျိုးရှိခဲ့ဆိုတာကိုပြောလို့ရှိကြပါတယ်။ဒီဆုံးဖြတ်ချက်သာမချခဲ့သူတို့ကောလိပ်ကျောင်းနောက်ပြောင်းတက်နိုင်မှာမဟုတ်ဘူး။ဘဝမှာအောင်မြင်မှုတွေရမှာမဟုတ်ဘူးစသဖြင့်ချမကိုပြောပြခဲ့ကြပါတယ်။ကျမအနေနဲ့အဲ့ဒီတုန်းကသူတို့တွေကိုကြီးပြီးအားကြမိပါတယ်။ကျမကသူတို့တွေလိုအဲ့ဒီတုန်းကရွေးချယ်ပိုင်ခွင့်မရှိခဲ့ပါဘူး။ဒီလိုမကိုဗီကပြောခဲ့တာဖြစ်ပါတယ်။တကယ်တော့လေနိုင်ငံတော်တရားရုံးချုပ်ကအမှုရဲ့ဆုံးဖြတ်ချက်ကို1983ခုနှစ်မှာချမှတ်ခဲ့တဲ့အတွက်ကြောင့်လေမကိုဗီအနေနဲ့ကိုဝင်ဖြတ်ချခွင့်မရတော့ဘဲသူမွေးလာတဲ့ကလေးကိုနောက်ပိုင်းမွေးစားဖို့ပေးခဲ့ရတာလည်းဖြစ်ပါတယ်။သူအနေနဲ့ပြည်သူတွေဖြတ်ချပိုင်ခွင့်နဲ့ပတ်သက်လို့အချိန်ကန့်သက်ချက်ကိုထောက်ခံတဲ့အကြောင်းလေးမကော်ဗီကပြောခဲ့ပါတယ
် I still believe in a woman's right to choose a safe and legal abortion but only in the first trimester anything past the first trimester as it was handed down in Roe v.
Wade ညီမမျိုးသမီးများပြည်သူတွေဖြတ်ချပိုင်ခွင့်ရှိတဲ့လို့ယူဆပါတယ်ဒါပေမဲ့လို့လေပထမ3လပိုင်းမှာဖြတ်ချပိုင်ခွင့်ရှိတဲ့မှာလေအဲ့ဒီပထမ3လကိုဝင်ဆောင်ချိန်ကြော်ရင်တော့ Roe versus Wade အမှုမှာဆုံးဖြတ်ချက်အတိုင်းပါပဲအဲ့ဒီအချိန်နောက်ပိုင်းပြည်သူတွေဖြတ်ချမယ်ဆိုရင်တော့လူအသက်ကိုတတ်ရရောက်မှာပါလို့မကိုဗီကပြောခဲ့တာဖြစ်ပါတယ်မကိုဗီနေနဲ့နောက်ပိုင်းမှာ Baptist Christian ဘာသာဝင်နှစ်ချင်းခံခဲ့ပြီးတဲ့နောက်ပြည်သူတွေဖြတ်ချပိုင်ခွင့်နဲ့ပတ်သက်လို့သူ့ရဲ့အမြင်တွေဟာပြောင်းလဲခဲ့ပါတယ်ဒါကြောင့်လေသူ့ရဲ့အဖြစ်မှန်ကိုသူကသတင်းမီဒီယာကိုထုတ်ပြောခဲ့ပါတယ်
I've cheated people out of money. I've sold drugs.
ကျမဒီနေ့လူတွေကိုလိမ်ခဲ့တယ်၊မူရဆေးရောင်းခဲ့တယ်။နှစ်ပေါင်းများစွာပဲအရက်ဆွဲခဲ့တဲ့သူတူဖြစ်ပါတယ်။ကျမဟာဖျားသခင်ရဲ့အဆုံးအမတွေကိုဆန့်ကျင်တာတွေအများကြီးလုပ်ခဲ့ပါတယ်။ကျမရဲ့အဆိုးဆုံးအကူအညီကတော့ Roe versus Wade အမှုမှာတရားလိုအနေနဲ့ပါခဲ့တဲ့အချက်ပါပဲလို့မကိုဗီကသူနောင်တရကြောင်းပြောခဲ့တာဖြစ်ပါတယ်။မကိုဗီနေနဲ့ခုလိုပြည်သူဖြတ်ချပိုင်ခွင့်နဲ့ပတ်သက်လို့စိတ်ပြောင်းမှုအပေါ် pro life နဲ့ pro choice အုပ်စုတွေရဲ့အမျိုးသမီးတွေရဲ့အမြင်ကဘယ်လိုရှိပါသလဲ
I'm not really sure that there will be any impact on the pro choice movement since she wasn't one of the leaders of the movement
သူကအခုလိုစိတ်ပြောင်းသွားတဲ့အတွက်ပြည်သူဖြတ်ချပိုင်ခွင့်ထောက်ခံတဲ့လှုပ်ရှားမှုပေါ်မှာအပြောင်းလဲဖြစ်နိုင်မယ်လို့တော့ကျွန်မသေးသေးချာချာမပြောနိုင်ပါဘူးတကယ်တော့ Norman McGovie ဆိုတဲ့လူပုဂ္ဂိုလ်ထက်သူရဲ့အဲ့ဒီအမှုဖြစ်တုန်းကအခြေအနေနဲ့သူရဲ့အကြောင်းရင်းကပိုးပြီးအရေးကြီးတာဖြစ်ပါတယ
် Many people will wonder what impact this will have on the pro choice movement
သူခုလိုစိတ်ပြောင်းသွားပြီမဲ့လက်ရှိချမှတ်ထားတဲ့ဥပဒေတွေကပြောင်းလဲသွားမှာမဟုတ်ပါဘူးဒါပေမဲ့သူစိတ်ပြောင်းတဲ့အချက်ကလူအတော်များများအပေါ်မှာတော့တက်ရောက်မှုရှိနိုင်ပါတယ
်နိုင်ငံတော်တရားရုံးချုပ်ရဲ့ Roe versus Wade စီရင်ထုံးဟာအမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ရက်လည်းဖြစ်ပါတယ်ဒါကြောင့်လေဒီဆုံးဖြတ်ချက်ကိုပြင်ဆင်နိုင်ဖို့ဒါမှမဟုတ်ပယ်ချနိုင်ဖို့ခေတ်ဆက်ဆက်ရှီယူးစ်ဝဲရီပပ်ဘလစ်ကန်သမ္မတတိုင်းလူလူကမျှော်လင့်ခဲ့ကြတာဖြစ်တဲ့အတိုင်းအခုလက်ရှိရီပပ်ဘလစ်ကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာလေအတင်းသွင်းထားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတစ်ကိုလွှတ်တော်ကအတည်ပြုခဲ့ရင်ဒီလက်ရှိစီရင်ထုံးဟာပြောင်းလဲနိုင်မယ့်အလားအလာရှိမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
You can bend but never break me cause it only serves to make me more